နိုင်ငံဝမ်းမှာဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာပဲစစ်ကောင်စီဘက်ကလည်းတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးတာတွေဆက်လက်လှုပ်ဆောင်နေပြီးတော့ရန်ကုန်မှာတော့6ရောက်ထက်မနည်းဖမ်းဆီးခံရပါတယ်။တစ်ချိန်တည်းမှာပဲမြင်းညံမြို့မှာတော့စစ်ကောင်စီဘက်ကပြစ်ခတ်တာကြောင့်2ရောက်တနက်ကြီးထိမှန်ခဲ့ပါတယ်။ဒီအချိန်လေးပြည်သူကတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။စစ်ကောင်စီဘက်ကမနည်းကမြန်မာနေဆန်းတရက်နေ့မှာနိုင်ငံတော်ကအချင်းထောင်တီးတီးမှာဖမ်းခံထားတဲ့အချင်းသားတွေတော်များများကိုပြန်လွှတ်ပေးလိုက်ပေမဲ့လည်းတစ်ဖက်မှာလည်းဖမ်းဆီးတာတွေကိုဆက်ပြီးတော့လုံဆောင်နေပါတယ်။ရန်ကုန်မှာမနေ့ကចောင်းသားသမဂ္ဂလူငယ်ချို့အလုံးမျိုးနဲ့မှာဖမ်းဆီးခံခဲ့ရပြီးတဲ့နောက်မနေ့ကကလည်းရန်ကင်းမြို့နယ်လေးရပ်ကွက်အတွင်းမှာမခင်ငင်းသူအပါအဝင်တက်ကြွလှုပ်ရှားသူ6ယောက်ထပ်မင်းဖမ်းဆီးခံခဲ့ရပါတယ်။ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးတော့မခင်ငင်းသူရဲ့မိခင်ဖြစ်တဲ့ဒေါ်လာလာစုကပြည်ရီကိုအခုလိုပြောပါရတယ်။မနေ့
က9:00တောင်မှာပါ။ဒီရဲ့ boyfriend ပေါ့နော်။ဆုံးသက်ပြီးတော့အကြောင်းကြားတယ်။ဒီလိုပဲဟိုအိမ်မှာရေကိုစစ်တပ်တို့ရောက်ပြီးတော့မှဟိုအိမ်ကိုရှာနေတယ်။ဒီဖမ်းတော့မယ်ပေါ့နော်။ဒီလိုမျိုးပြောပြီးတော့သူရဲ့သမီးရဲ့ဘေးအိမ်မှာနေတဲ့နေထိုင်ရဲ့သမီးလေးလည်းပါတာဟိုဖမ်းထားတယ်။ဒီမှာဆိုနေဘာနေကဆင်းမယ်ဒီကတိရရတာပေါ့။ဟိုခေါ်သွားပြီးဆိုတဲ့အကြောင်းပေါ့။အဲဒီနေ့မနေ့မှရှန်ကင်းရဲ့ဆန်းမှာဒီလိုတော့ဆောင်ပြီးတော့တွေ့ဟိုအလုပ်ကဲဒီကိစ္စတော့မရအောင်ဒါပေမဲ့သူ့ကို toilet ထွာအောက်တင်းခေါ်လာတဲ့အချိန်မှာဒီလမ်းပေါ်ကနေလမ်းပြီးတော့တွေ့လိုက်ရတယ်။ပေါ်ပြီးတော့သမီးလေးကိုအော်ပြီးတော့ဒီရှိရဲ့အကြောင်းကိုပြောလိုက်တယ်ပေါ့နော်။သမီးကတော့ဗလန်းကဘာလို့ရှောက်လိုက်။နင်းနာရီလည်းခုရောက်နေတယ်။နောက်ဟိုသမီးကိုယ်တိုင်လည်းရေချမ်းကဖုန်းနဲ့ဆက်ပြီးတော့သူနဲ့သူဒီခံစားရတဲ့ကလေးလေးနဲ့ဟိုအင်းစိန်ရှိနေလို့ပြောရင်လေတဲ့ဆိုပြီးတော့နှစ်နာရီခွဲတော့ကြာအရင်သာထွက်သွားတယ်ထွက်သွားတယ်ဒါနဲ့အခုနောက်တုံးကြတာတော့ရွှေပြည်သားစကြောရေးမှာတို့ပြရပါတယ
်သူနဲ့အတူတူဘယ်နှစ်ယောက်ဖမ်းခံလိုက်ရလဲ
သူအိမ်မှာအတူတူပေါ့နော်စားတောင်းနေရင်လည်းဖမ်းမိတော့ငါတို့တမီးပါအပါအဝင်6ယောက်ပ
ါဘာကြောင့်သူ့ကိုလာပြီးတော့အဲ့လိုမျိုးဖမ်းသွားတာပါလဲ
အန်တီလေးအတိအကျတော့မသိဘူးဒါပေမဲ့တိတိမမတ်ပဲပေါ့နော်ဒီစီဒီရောက်လာပြီးတော့သင်္ကန်းသားသားနဲ့သူ့ရဲ့ boyfriend ကနိုင်ငံသားသားပါဟိုလိုချင်းနိုင်ငံသားနဲ့နောက်ထပ်ထားတဲ့အကတင်နဲ့ဆံမရင်းပဲနေပြီးတော့အဲ့ဒီအင်းကိုတကယ်ပဲပေါ်ပြီးတော့မှနေရဲနဲ့ပြီးတော့အင်းကိုရှာတယ်ပေါ့နော်ရှာတယ်ဆိုပြီးတော့ရှာတဲ့အခါကျတော့တော့အင်းရဲ့မှာသူတို့ဒီစီတွေ့ရပေါ့ဒီတော့အဲ့ဒီစီတွေအင်းဒီကိုခေတ်ရတော့ပြောပ
ါအခုလိုဖမ်းဆီးမှုတွေရှိနေချိန်မှာပဲရန်ကုန်မြို့ပဟန်းတောင်မွေတောင်မြောင်းပါဝင်မန္တလေးမိတ်လာမြင်းကြံမုံရွာမိုးကုတ်ကတာပေါင်စတဲ့မြို့တွေမှာလည်းစစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးဆန္ဒပြတဲ့သူတွေကပြောင်းစုလွတ်တော်ကိုစားပြုကော်မတီ CRPH ကမကြာခင်ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUB ကိုထောက်ခံကြောင်းဆန္ဒပြခဲ့ကြပါတယ်။မြင်းညံမျိုးကဆန္ဒပြပွဲအတွင်းမှာတော့စစ်ကောင်စီဘက်ကပြစ်ခတ်တာကြောင့်နှစ်ယောက်တနက်ကြီးထိမှန်ပြီးတော့တယောက်ကတော့စိုးရင်ရတဲ့အချိန်မျိုးမှာရှိတယ်လို့မြင်းညံမျိုးကတူကဗီဒီယိုကိုပြောပါတယ
်။စက်တိကျော်ကျော်တနည်းဝေးကျင်လောက်ကပေါ့နော်။ကျွန်တော်တို့မြင်းညံမျိုးကအမတ်တိရေစကန်ကိုခေါ်တာပေါ့နော်။အမတ်တိရေစကန်ရဲ့အလောင်းကျောင်းတော့မှအဲ့မှာတပိတ်စီကျောင်းကကလေးကြီးကခြေရောက်ဆင်းလိုက်တော့အဲ့မှာခြေကပြတ်ထူလိုက်တော့အဲ့ခြေတဲ့ကလေးကတော့ဒီမှာကိုရှက်နေသွားတယ်ရှက်နေတော့သူကတော့ဘာမှမဆိုးရအောင်ပေါ့နော်မဆိုးရရပဲလေအဲ့တကယ်မှန်သွားတဲ့လူကတော့အဲ့ခုကြီးဖြစ်တဲ့သူတို့ဖြစ်တဲ့လမ်းတော့ရဲ့ဒိုင်းကျော်ကတကားပြည့်ရဲ့ဆိုပြီးတကားတော့ပြန်ဆွဲလိုက်ရဆွဲတော့ခေါင်းထွက်လာတဲ့အလာမှာတော့ပြိုက်ပြစ်လိုက်တာအဲ့ဒါချိသွားတာတပွဲတော်အလို့သမားလေးချိတဲ့ကလေးကအဲသူရဲ့အခြေအနေကအခုလို့ကျွန်တော်တို့ကြောက်ကောက်တယ်ပေါ့နော်ကျွန်တော်တို့အသိအပွားကောက်လိုက်တယ်ကောက်ပြီးတော့ကျွန်တော်တို့ပြားရီရစီကံပူးလိုက်တော့ကျတော့ဒီနည်းနဲ့မှမနိုင်ဘူးပေါ့နော်ဒီနေ့ကပြည်သူစီရင်ရတာတော့အခုဆောင်ဆောင်မကြီးကမရှိကြဘူးကြာပိတ်တာတော့ပုံကြီးကတိကံကိုပို့လိုက်တယ်ပို့လိုက်တော့ပုံကြီးကတိကံမနိုင်တော့ကြတော့အခုအလားအခုမင်းလေးကိုပို့တယ်မင်းလေးတော့အခုလက်ရှိရောက်နေပြီဒါပေမဲ့ကျွန်တော်တို့ကောက်တော့အချိန်ကြီးလိုက်ရတာကတော့အချိန်မကောင်းနိုင်ဘူးလားဘယ်ပဲမျက်ခုံတက်တဲ့ကိုမှန်တယ
်ညီညံမျိုးမဒီနေ့ဆန္ဒပြတဲ့သူအရေးတော်ဟာ150ကနေ200ကျားမှရှိတယ်လို့လည်းသိရပါတယ်ဖေဖော်ဝါရီတနေ့ကစစ်ကောင်စီကအာဏာသိမ်းချိန်ကစပြီးအခုချိန်ထိစစ်တပ်နဲ့ရဲတပ်ဖွဲ့တွေကပြစ်ခတ်နေနေမှုတွေကြောင့်900ကျော်တည်ဆုံးခဲ့ပြီးတော့ဖမ်းဆီးခံရသူက3000ကျော်သွားပြီဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ